London Olympic ပြိုင်ပွဲတွေမှာလုံခြုံရေးတာဝန်ယူဖို့အတွက် contract ယူထားတဲ့ပုဂ္ဂလိကလုပ်ငန်းတစ်ခုကကတိပေးထားတဲ့အတိုင်းအလုံအလောက်လူအင်အားမပေးနိုင်တဲ့အပေါ်မှာ Olympic တာဝန်ရှိသူတွေကိုတောင်းပန်လိုက်ပါတယ်။လုံခြုံရေးတာဝန်အတွက်လျှောက်ထားကြတဲ့သူတွေကိုစီးစစ်တဲ့နေရာမှာအခက်အခဲတွေရှိတယ်လို့ G4S ကုမ္ပဏီကဒီကနေ့စနေနေ့မှာကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။ပုဂ္ဂလိကကုမ္ပဏီကမဖြည့်ဆည်းပေးနိုင်တဲ့လုံခြုံရေးအင်အားအတွက်နောက်ထပ်စစ်သား13,500ကိုဖြန့်ချပေးမယ်လို့ဗြိတိန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုလုံခြုံရေးအတွက်လူတွေကိုအပြစ်မပေးနိုင်တဲ့အတွက် G4S အနေနဲ့ဒေါ်လာ54သန်းကနေပြီးတော့89သန်းအထိဆုံးရှုံးမှာဖြစ်တယ်လို့လည်းဆိုပါတယ်။ဖြစ်ခဲ့တဲ့အခြေအနေတွေအပေါ်မှာစိတ်ပျက်ရတယ်လို့ G4S အမှုဆောင်အရာရှိချုပ် Nick Buckles ကပြောပြီးတော့စစ်တပ်နဲ့ပူးပေါင်းပြီးတော့အောင်မြင်လုံခြုံတဲ့အားကစားပွဲတွေဖြစ်အောင်လုပ်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒီလ29ရက်နေ့ကနေပြီးတော့ August 12ရက်နေ့အထိကျင်းပမယ့်နွေရာသီ Olympic အားကစားပြိုင်ပွဲတွေရဲ့လုံခြုံရေးအတွက်လန်ဒန်မြို့ရဲ့သိမ်းမြစ်ထဲမှာ Sydney HMS Ocean ကစောင့်ကြနေမှာဖြစ်တယ်လို့ Olympic အားကစားယူဟာနာကလူနေအဆောက်အုံပေါ်မှာ Missile Dome လက်နက်ကိုတပ်ဆင်ထားဖို့လည်းစီစဉ်နေပါတယ်။